လူမျိုးရေးဘာသာရေးအရလှုံ့ဆော်မှုတွေရှိနေတဲ့အချိန်မှာပြည်တွင်းတည်ငြိမ်ရေးအလေးထားဆောင်ရွက်နေတာကြောင့်နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့နယူးယောက်မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရဘက်ကပြောပါတယ်။ဒါပေမဲ့လည်းရခိုင်အရေးပြဿနာနဲ့ပတ်သက်လို့နိုင်ငံတကာမှာပြင်းပြင်းထန်ထန်ဝေဖန်မှုတွေရှိနေတာကြောင့်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တွားရောက်ဖြေရှင်းမှဖြစ်နိုင်မယ်လို့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့မက်ခင်ဖြူထွေးကစူးစီးတင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာကမြန်မာအစိုးရဘက်မှပြင်းပြထန်ထန်ဝေဖန်မှုတွေရှိနေချိန်မှာပဲဒီလတွေချင်းပါမဲ့ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ကြပါဒါနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရဦးစော်ထီကအခုလိုပြောပါတယ
်ကျွန်တော်တို့ဒီတွင်းမှာဒီရခိုင်ပြည်နယ်မောင်လုံးပြဿနာနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေရှိတယ်အစိုးရကိုစန့်ကျင်တဲ့ဆန္ဒပြမှုတွေရှိပါတယ်ဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဟိုလူမျိုးရေးဘာသာရေးတကူဆွဲသွားတဲ့ဟိုပဋိပက္ခနန္ဒီမှုတွေလည်းရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့တောင်ရင်းကြီးဖြစ်စဉ်မှာတွေ့ခဲ့ရတယ်လို့အဲဒီမှာကျွန်တော်တို့ဒီတွင်းမှာတည်ငြိမ်မှုအတွက်အထူးအလေးထားလို့ကျွန်တော်တို့လုပ်နေရတဲ့အလေးထားရှိပါတယ်နောက်တတိယအချက်ကကျွန်တော်တို့အကြမ်းဖက်တိုက်ခိုက်မှုလုပ်နိုင်တယ်ဆိုတော့ကျွန်တော်တို့သတင်းချက်တွေရှိတယ်အဲဒီပုံမှာလည်းကျွန်တော်တို့မြန်မာနိုင်ငံမျိုးကြီးတွေမှာအကြမ်းဖက်တိုက်ခိုက်မယ်ဆိုတော့ပြောကြားချက်တွေသတင်းချက်လက်တွေရတယ်အဲဒါလည်းလုံးလုံးကြီးကကျွန်တော်တို့အထူးလေးသာဆောင်ရွက်နေရအနေသားရှိတယ
်။ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့နိုင်ငံတကာမှာပြင်းပြထန်ထန်ဝေဖန်မှုတွေရှိနေတာကြောင့်ဒီဝေဖန်မှုတွေကိုထိရောက်ရောက်တုံ့ပြန်မှုဒေါက်ဆန်းစုကြည်တက်တဲ့နဲ့ဆိုတဲ့အမြင်တွေရှိတယ်လို့ပြည်တွင်းအခြေအနေကိုဦးစားပေးတဲ့လို့ဆိုပြီးမတက်သင့်ဘူးလို့ယူဆကြတဲ့သူတွေလည်းရှိပါတယ်။မြန်မာပြည်ချာရေးဝန်ကြီးဟောင်းဦးရထွက်ကတော့နိုင်ငံတကာမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမြင်လွဲမှားမှုတွေနဲ့ဖိအားတွေကိုတုံ့ပြန်မှုဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖြေရှင်းတယ်လို့ပြောပါတယ်။
တကယ်တော့ဗျာဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မမှန်မကန်ဆွဆွဲချက်တွေပပျောက်သွားရအောင်ဟောနောက်တစ်ခါအစိုးရကဆက်လက်ဆောင်ရွက်မယ်အဲနိလန်းနေတဲ့ပတ်သက်ပြီးတော့နိုင်ငံတကာလက်ခံလာနိုင်အောင်ဟောပြောနိုင်စွမ်းရှိတာကဒေါက်ဆန်းစုကြည်တယောက်ပဲရှိပါတယ်ဒါမှမဟုတ်ဒီဒေါက်ဆန်းစုကြည်အနေနဲ့ဒီခွင့်ရေးကိုအပြည့်အဝအသုံးချတဲ့နေလို့ကျွန်တော်မြင်ပါတယ်ပထမဆုံးတစ်ခုကကျွန်တော်နားလည်ထားမှာဒီကနေ့ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့နိုင်ငံတကာအမြင်နဲ့နိုင်ငံတကာဖိအားဟာ1948ခုနှစ်ကနေခုချိန်ထိကြာမှာအပြင်းထန်ဆုံးအခြေအနေဖြစ်တယ်ဆိုတော့ကျွန်တော်တို့လက်ခံမှုလိုပါတယ်။နေ့ကတော့ဒေါက်တာဆန်းစုကြည်အနေနဲ့အတိုက်ခံပေါ်မှာတော့ကဒီမိုကရေစီရဲ့လူခွင့်ရေးရဲ့နောက်တစ်ခါအမျိုးသားပြန်လည်တင်းမြတ်ရေးရဲ့ပဋိပက္ခတွေကိုငြိမ်းချမ်းစွာဖြည့်ဆည်းရေးနဲ့ပတ်သက်ပြီးတော့ဥဆောင်လှုပ်ရှားခဲ့တဲ့အတွက်ကြောင့်နိုင်ငံတကာရဲ့အတိမတ်ပြုမှုရတာ။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကလုံခြုံရေးအမြင်တစ်ခုနဲ့ချင်းကပ်လို့မရဘဲနဲ့ကျွန်တော်တို့ခုနကလူခွင့်ရေးကိစ္စတွေလူသားချင်းစာနာမှုအခြေအနေတွေဒါတွေအလုံးမှာပေါင်းစည်းပြီးတော့မှဖြည့်ရှင်းရမယ့်ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒါကိုအလုံးမိုင်ဆုံးကတော့ဒေါက်အောင်ဆန်းစုကြည်တယောက်ပဲရှိတာပေါ့
ဒေါက်အောင်ဆန်းစုကြည်အနေနဲ့အထူးထူးညီလာခံကိုတက်ရောက်ဖို့အရင်ကစီစဉ်ခဲ့ပေမဲ့လက်တလောပြည်တွင်းမှာအရေးကြီးတဲ့အခြေအနေတချို့ရှိနေတာကြောင့်သာအခုလိုဆုံးဖြတ်တာဖြစ်လို့တဟမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းဥက္ကဋ္ဌဦးမြတ်သူကပြောပါတယ
်မတော်တာမှန်တယ်လို့ကျွန်တော်ထင်တယ်ဟိုထင်တယ်ဆိုတာကလေအင်းကအဝေဖန်မှုတွေရှိတော့ရှိတယ်ဒါပေမဲ့အဲ့ဒီဝေဖန်မှုတွေကြောက်လို့မသွားတာဆိုတော့ကျွန်တော်လက်မခံဘူးကြသူ့မှာကဒီပြည်ထဲမှာသတင်းတွေကိုသူ့အချိန်ကြိုက်လိုက်ကြည့်မယ်ဆိုလို့ရှိရင်ဒီရခိုင်ကိစ္စပေါ်မှာမဟုတ်ဘူးနော်ဒီကာလုံခေါ်ဖို့ဆိုတာအချိန်လုံးအတန်နေရထွက်နေတယ်ပေါ့နော်အတန်နေရထွက်နေတယ်နောက်ပြီးနီးပေါင်းစုံနေပေါ့နော်ဒေါက်တာရေမောင်တို့တောင်းတယ်နောက်ပြီးသတင်းစာရှင်းလင်းပွဲလုပ်ပြီးတောင်းတယ်ဥပဒေသူဟိုဟာနဲ့တောင်းတယ်ဟောဒီဟာကဒီတချို့ဟာတွေကဥပမာရခိုင်ရင်းဆိုရင်လည်းကောင်းဆန်းစုကြည်ကကာလုံးမခေါ်ဘဲနဲ့သူ့အတူဟိုကာလုံးမှာပါတဲ့စစ်ဘုရုပ်တွေအားလုံးပါတဲ့စီဝဘဲနဲ့ရှင်းတာကိုတွေ့ရတယ်အဲ့တော့အဲ့ဒီမှာကဟနေရာတွေတခုတွေ့ရတယ်ပေါ့နော်ဟနေရာဆိုတာတက်ကကာလုံးအသေးအံတောင်းနေတယ်တစ်ဖက်မှာကဒေါက်ဆန်းစုကြည်ကကာလုံးမခေါ်ဘဲနဲ့သူ့တို့အားလုံးပါတဲ့အစည်းအဝေးနဲ့ရခိုင်ရခိုင်သားကိစ္စကိုဖြေရှင်းတာကိုတွေ့ရတယ်အဲ့တော့ဒီပြည်တွင်းမှာတခုခုနော်ပြဿနာတခုခုရှိနေတယ်ဆိုတာတော့ဒီအာနာ level အဆင့်ပေါ့နော်တိုင်းပြည်ရဲ့အာနာ level အဆင့်မှာပြဿနာတခုခုရှိနေတယ်လို့ကျွန်တော်တို့ကရေဘူးကအဖြစ်ကောက်ချက်ချတယ်သူသွားတဲ့ဟာကဒီပြဿနာကြောင့်ပဲဖြစ်နေမယ်လို့ကျွန်တော်ကတော့ဒီလိုပဲသုံးသပ်တယ်ခင်ဗျာ
ရခိုင်ပြည်နယ်မှာဩဂတ်လ25ရက်နေ့အကြမ်းဖက်တိုက်ခတ်ခဲ့ရမှုနောက်ပိုင်းလူကြိုးရေးတပ်ဖွဲ့တွေရဲ့နေမည်ရှင်းလင်းမှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်4000နီးပါးအထိရှိရဲ့လို့ကုလသမဂ္ဂကခံမဲ့ပြောဆိုထားတယ်လို့တဟာလူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတက်ဖြတ်မှုဖြစ်တယ်ဆိုရက်ဆွဆွဲပြောဆိုသံတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေတာပါလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုတိုင်ကဒီလိုအသုံးလုံးတွေနဲ့ဆွဆွဲပြောဆိုတာဟာစိုးရတဲ့နောက်ဆက်တွဲဖြစ်ရပ်တွေဖြစ်အောင်လှုံ့ဆော်ရကြပြီးတော့ကြုံတွေ့နေရတဲ့လူမှုအတိုင်းဝိုင်းအကြားစိတ်ဝမ်းကွဲမှုပိုဖြစ်အောင်မီးလောင်ရလေးပင်းတဲ့သဘောမျိုးဖြစ်နေတယ်လို့ဆိုပြီး ဒီလိုသုံးလုံးဆွဆွဲမှုတွေကိုမြန်မာအစိုးရကတော့ပြင်းပြင်းထန်ထန်ကန့်ကွက်ထားပါရဲ့ရှင်။